ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကစိုးရိမ်ရတဲ့အဆင့်သတ်မှတ်ထားတဲ့ Omicron COVID ရောဂါပိုးတည်ကူးစက်မှုတွေကိုဥရောပနိုင်ငံတချို့မှာတွေ့နေရတဲ့အတွက်ကန့်သတ်ချက်တွေထုတ်ပြန်နေကြပါတယ်။ Berlin, Germany, Italy နဲ့ Netherlands နိုင်ငံတွေမှာရောဂါပိုးတည်ကူးစက်သူတချို့တွေ့ခဲ့ရပြီးတဲ့နောက်စနေနေ့မှာပဲခီးသွားတွေကိုကန့်သတ်ဖို့ Britain ဝန်ကြီးချုပ်ကကြေညာလိုက်ပါတယ
်။ But we now need to go further and implement a proportionate
တဘာတလောကရောက်လာတဲ့လူတွေကိုရောဂါပိုးစမ်းသပ်ဆစ်ဆင်းမှုတွေပိုပြီးထိခိုက်ရောက်ရောက်လုပ်ဖို့လိုလာပါပြီလို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောသွားတာပါဗြိတိန်ကဝင်ရောက်လာသူတွေနှစ်ရက်အတွင်း COVID ပိုးရှိမရှိဆစ်ဆင်းဖို့ရောဂါပိုးကင်းကြောင်းအဖြစ်ရတဲ့အချိန်ထိ quarantine လုပ်တိကျခွဲနေဖို့အပါအဝင်ရောဂါထိန်းချုပ်ရေးကန့်ကွက်မှုတွေလိုအပ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောတာပါ Omicron ပိုးတည်ကူးစက်ခံရသူတွေနဲ့ထိတွေ့ဆက်ဆံမှုတွေအနေနဲ့ဆယ်ရက်ကြာတိကျခွဲနေထိုင်ဖို့၎င်းစည်းတက်ဖို့ပါဝင်စီကံတွေကိုပိုတင်းချက်မှာဖြစ်တဲ့စီကံတက်တွေကိုသတင်းသုံးပတ်ကြာမှာပြန်သုံးသပ်မယ်လို့လည်းပြောပါတယ်။တောင်အာဖရိကကိုခီးသွားသူဟူမှာကိုဗစ်ပိုးတည်ကူးစက်မှုတွေ့ရကြောင်းဗြိတိန်ကျန်းမာရေးဝန်ကြီးဆာဂျစ်ဂျာဗစ်ပြောဆိုလိုက်ပြီးနောက်ဝန်ကြီးချုပ်ကစီကံတက်ထုတ်မယ်အစီအစဉ်ကြေညာလိုက်တာပါ။ဥရောပနိုင်ငံတွေဖြစ်တဲ့ဂျာမနီနိုင်ငံမှာအိုမီကရွန်ပိုးတည်ကူးစက်သူအတိအကျလူနာ2ဦးတွေ့ထားပြီးအီတလီနဲ့အချိတ်တမလာနိုင်ငံတွေမှာလည်းကူးစက်မှုရှိနေပါတယ်။တောင်အာဖရိကကနေအမ်စတာဒမ်မြို့ကိုလေကြောင်းကရောက်လာတဲ့ခီးတဲ600မှာ60တယောက်ကယောဂပိုးတည်ကူးစက်နေတာတွေ့ရကြောင်းလဲနယ်သာလန်ဆွစ်ဇာကစနေနေ့ပါပဲအတိအကျပြောကြားခဲ့ပါတယ်